ီးခဲ့တဲ့ရက်ပိုင်းအတွင်းမြန်မာနိုင်ငံအနှံ့မိုးသည်ထွန်းစွာရွာသွန်းခဲ့တဲ့အတွက်ပြည်နယ်နဲ့တိုင်းအတော်များများမှာရေလွှမ်းမိုးမှုတွေဖြစ်ပေါ်ခဲ့တဲ့အဲ့ဒါကြောင့်နေရာတော်တော်များများမှာစပားဆိုင်ခင်းတွေရေမြုပ်ပြီးတော့ပျက်စီးဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတာပါရန်ကုန်တိုင်းအတွင်းကတကုံမြို့တည်အရှိပိုင်းမှာရှိတဲ့မလက်ကြီးရွာအုပ်စုမှာလည်းစပားဆိုင်ခင်းအေကထောင်နဲ့ကြီးပြီးတော့ပျက်စီးဆုံးရှုံးမဲ့အရေးလေသမားတွေရင်ဆိုင်နေရပါတယ်အပြည့်စုံကတော့အဲ့ဒီဒေတာကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ကိုဇော်ဝင်းလှိုင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါမြန်မာနိုင်ငံနေရာအတော်များများမှာမိုးသည်ထန်စွာရွာသွန်းခဲ့သလိုပဲရန်ကုန်တိုင်းဒေတာကြီးအတွင်းကမြို့နယ်အတော်များများမှာလည်းအလားတူမိုးသည်ထန်စွာရွာသွန်းမှုတွေရက်ဆက်ဆိုသလိုဖြစ်ပွားခဲ့တာပါအဲ့ဒီထက်ကတကုံမြို့တိအခြေပိုင်းကမတ်လက်ကျေးရွာအုပ်စုအတွင်းမှာရှိတဲ့ကျေးရွာတွေရေချမ်းတဲ့အခြေအနေကိုတော့ရွာကန်ကိုညွန့်ဝေက VOA ကိုအခုလိုရှင်းပြပါတယ
်တို့ဒီအုပ်စုလိုက်ဆိုတော့ကျွန်တော်ဒီကျေးရွာအုပ်စုက၄ပါးရှိတာပေါ့နော်ကျူချောင်းကျန်နေကမလက်ရှိ1ရှိ4ရွာရှိတယ်အဲ4ရွာရှိတဲ့နေမှာအခုထောင်တလုံးဆိုရင်ဒါ5ရွာပေါ့ဒါကျွန်တော်တို့ဒီအုပ်စုထဲမှာတော့4ရွာပေါ့ထောင်တလုံးကြီးရွာပါအခုနှစ်နေတာဟုတ်နောက်ကျွန်တော်တို့ဒီဘက်ကဆိုရေကျော်တို့မလက်အနောက်တို့ပါအခုပေါ့လက်ကူပိုင်ရွာတွေပါနှစ်တယ်ကျွန်တော်ဒီအုပ်စုပိုင်4ရွာရဲ့လေယာဉ်မြေအေက3300ပေါ့နော်ယခုနှစ်မိုးသီးစားမှာဒါပေမဲ့ကျွန်တော်ထောက်ဝက်ခန့်ကျော်လောက်တော့နှစ်ပြီလို့ထင်တယ်အေက1800ခန့်လောက်တော့မြုပ်နေပြီလို့ကျွန်တော်ထင်တယ်ပေါ့နော်ခံမှန်းလို့ရတယ
်လေကူနေရေမြုပ်ကုန်ပြီးတော့မိုးစပါအကုန်လုံးပျက်စီးဖို့တေချာတလောက်ဖြစ်နေတဲ့အတွက်ချိထားတဲ့ငွေတွေကိုအချိန်မီပြန်ဆက်နိုင်ဖို့အတွက်လည်းလယ်သမားတွေအနေနဲ့အခက်အခဲဖြစ်နေတယ်လို့နောက်ထပ်လယ်သမားတဦးဖြစ်တဲ့ကိုဝင်းသေးက VOA ကိုပြောပါတယ
်ငွေကြေးကိစ္စနဲ့အခက်အခဲကလယ်သမားအများကြီးဖြစ်သွားပြီအများကြီးဖြစ်သွားပြီဆိုတာကျွန်တော်အပါဝင်ပေါ့လယ်သမားတော်တော်များများကျွန်တော်တို့တော့ပြောဆိုရင်တော့မြို့ကန်သွားပြီပေါ့ဗျာဘာလို့မြို့ကန်သွားလဲဆိုတော့ကျွန်တော်ဆိုရင်ပထမတစ်ခါဇူလိုင်16မှာရွာလိုက်တဲ့မိုးကရေကြီးတော့ကျဲထားတဲ့ပင်လေးတွေပြန်ကျသွားတဲ့အချိန်မှာကျွန်တော်ထောင်ထားတဲ့မျိုးနဲ့အသေးအံစိုက်စိုက်ရတော့စိုက်လေပြီးရောချက်ချင်းမျိုးကရရတက်နေလိုက်တော့အဲစိုက်ပင်နေပါအခုဆိုအကုန်သေးတော့ကျွန်တော်မှစိုက်ပြီးတဲ့ဆရာလည်းမျိုးခဲရမရှိတော့မရှိတော့ဒီတမိုးကတော့ကျွန်တော်တို့ကဘယ်လိုပဲဖြစ်လေသမားအပြောနဲ့ဒဇင်လွတ်ပြီပေါ့ဗျာဒဇင်လွတ်ပြီဆိုတဲ့အခါကျတော့ငွေကြေးဒဏ္ဍာရီအနေနဲ့ကျွန်တော်တို့ကဟိုလာမယ့်နှစ်ຫນွေစဘာကိုပဲအကူစိုက်ရတော့မှဆိုတော့ဒီဘန်ဆက်ဖို့အနေထားမျိုးကြတော့အဲຫນွေစဘာပေါ့ခုနှစ်လပိုင်းလို့ရှစ်လပိုင်းလောက်ထိအောင်ဟိုဖြစ်သွားမယ်တော်တော်လေးကိုအခက်အခဲဖြစ်သွားမယ်လေသမားဟိုတဘာဝအန်နေရခန်းနေရတော့ကျွန်တော်တို့မှာတော်တော်လေးကိုဒုက္ခရောက်တယ်ဗျာလူနေဖို့ရောစားဖို့ရောအစဘာရှိပြန်တော့လဲစံသက်တီအကုန်ရင်းနေတော့ဟိုကျွန်တော်တို့ဆက်ကလဲမရတော့မကြိတ်ရအောင်မကြိတ်ရတဲ့အခါကျတော့ဒီစံမာအစတော်တော်လေးကိုအခက်အခဲဖြစ်တယ်ကြည်ရတယ်မှာဟိုရဟန်းတန်ဃာလေးဆိုရင်လဲကြောက်မှလာပြီးတော့ဟိုကြည်ရတယ်ကတကားလေးကချက်ပြုတ်ကတ်ရတယ်ပေါ့နော်စွန့်ကန်ပါညာလုံးဝထွက်လို့မရတော့ရွာထဲမှာအကုန်လုံးနစ်နေတော့အဲလယ်သမားတွေအနေနဲ့ကလည်းအကုန်လုံးတော်တော်များများလေးကိုဆုံးရှုံးသွားပါပြီမျိုးပါစိုက်ဆရာမရှိတော့လဲအဆင်ထိဖြစ်သွားတာကျွန်တော်လူလယ်သမားတော်တော်များများဖြစ်သွားကြပါတယ်အဲနိုင်ငံတော်အနေနဲ့ကတော့ဒီမိုးပန်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့စိုင်းငံ့ပေးဖို့လာမနှစ်ကိုတောင်းတဲ့နေရာမှာနေဆုံး9လ10လလောက်အထိပေါ့နော်လူသမားပေါ်တဲ့အချိန်ကျမှကျွန်တော်တို့ကမိုးပန်ကိုပြန်ပြီးလှည့်ဆတ်ရမယ်သဘောမျိုးရှိတယ်အဲ့ဒါလေးကိုတော့ကျွန်တော်တင်ပြချင်ပါတယ
်တကုံမျိုးတိအရှိပိုင်းကြန်နီကန်ရွာမှာနှစ်ပေါင်း90ကျော်နေလာသူရွာသူတူကလည်းသူတို့ရေကြီးပြီးတော့အခက်အခဲကြုံတွေ့နေရတဲ့အခြေအနေတွေကိုရှင်းပြပါတယ
်အရင်နှစ်တွေကလည်းဖြစ်တယ်နှစ်တိုင်းဖြစ်တယ်
ဒီမှာမြောင်းတူတာတွေပါလေကြာတော့တေချာမလုပ်ကြဘူးလား
မလုပ်တော့မြောင်းနေတော့တူးနေကြတာပဲမလုပ်တော့ဘူ
းဆိုတော့အခုဒီနေ့ရေကြီးတော့အခုညီပေးဖို့တွေပါလေဒီအပိုင်ဆန်ရရောက်တာတွေပါလေ
ရှိမရှိဘူးဘူးမှမလာသေးဘူး
ဟုတ်လား
ဟုတ်ကဲ့
အခုညီရောရဘူးလားအခုလိုမျိုးနေလာတော့ဘယ်လောက်ကြာလဲ
ဒီနေ့ကတော့ရဘူးလေကြာပြီကျော်အနှစ်90ကျော
်ဟော
ဟုတ်ကဲ့အခုရေနေတာဆိုလို့ရှိရင်ဇက်တိုက်နေနေတယ်ဆိုတာဆိုရင်ဆယ်ဟိုဆယ်နှစ်လောက်ရှိပြီစပြီးရေတွေကြီးနေတာပေါ့နော်ကျမတို့ငယ်စဉ်ခါတော့ရေမကြီးဘူးပေါ့အခုဇက်တိုက်နေသွားတာဆိုလို့ရှိရင်နှစ်နှစ်ရှိမိနစ်ကနေဒီနေ့တရလုံးနေတာဘာမှလုံးလုံးကလည်းမရဘ
ူးအခုလိုမိုးများရေကြီးပြီးလေယာဆိုင်ပြိုးသူတောင်သူဦးကြီးတွေအခက်ခဲကြုံနေရတယ်လို့ပဲရွှေပြည်သာမြို့နယ်18ရပ်ကွက်မှာလည်းထောင်ထဲချီပြီးရောက်နေတဲ့ရေပိဒုက္ခသည်တွေကိုအကူအညီပေးနေရတဲ့အကြောင်းရပ်ကွက်လူကြီးတဦးက VOA ကိုရှင်းပြပါတယ
်ကိုတို့23ရက်နေ့9နာရီရက်ဆက်ဖွင့်တူကတဲ့စုစုပေါင်းအခုဆိုရင်လက်ရှိပထမတော့ကတော့2118ဦးပဲရှိတာပေါ့အခုဆိုရင်2248ဦးရှိတယ်အဖွဲ့စည်းရဆိုအကိုတို့ဒီမှာဒီရက်ကွက်ကပြမဆိုးလက်များလူမျိုးအသင်းဖွဲ့စည်းပေါ့နောက်ဒီကရှိတဲ့ကျန်းခံရေးတို့အဲဘာတို့ကျွန်တော်အကိုတို့ကဒီအကူညီတောင်းတာပေါ့တောင်းရင်တို့ကိုလည်းဝိုင်းအောင်လှုပ်ဆောင်ပေးရတာ
ချွေပြည်သားမျိုးနဲ့အတွင်းကဒုက္ခသည်တွေကိုလူမျိုးအသင်းအဖွဲ့တွေကထမင်းတို့ဝေတာနဲ့တခြားလိုအပ်တဲ့အကူအညီတွေပေးနေပေမဲ့လည်းဒီကုံမျိုးတည်အရှိပိုင်းမတ်လက်ကျေးရွာအုပ်စုကလယ်သမားတွေကတော့သူတို့ရွာရေမြုပ်နေတာတည်င်းပတ်နဲ့ခြီကြလာပြီးဖြစ်တဲ့အထိသက်ဆိုင်ရာတာဝန်ရှိသူတွေလာရောက်ကြည့်ရှုခြင်းမရှိသေးဘူးလို့သိရပါတယ်ဒါဟာဒီဒေတာမှာရင်ရက်30အတွင်းရေနှခါနှိမ့်မြုပ်ခြင်းဖြစ်တယ်လို့လည်းဒေတာကနေကပြောပါတယ်ခင်ဗျာ